AWR မျိုးလင့်ချင်းတန်ရွေစီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ10ရက်မြန်မာတက္ကသိုလ်1383ခုနှစ်တပေါင်းလဆန်း9ရက်ကြာသပတေးနေ့မျိုးလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်ရွေနေပါရရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကျံပေးချက်အစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ဖြစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
ရှင်များရှင်ဆိတ်ရွှင်နှန်းချင်းဟာကိုခန္ဓာကိုစမ်းမာစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ချမ်းမာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုအချိန်မှာတောတရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်သလိုက်ပါရရှင်။တောတရှင်များရှင်ဝိညာဉ်တော်စပေးဆိုတာလူမျိုးတိုင်းအဆင့်တန်းမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတူးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါတယ်ရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စပေးရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့အစေးခံရန်ကဲ့တင်ခဲ့သည်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။တောတရှင်များရှင်ဂါလိလဲပင်လယ်ရေပြင်မှာမုန်တိုင်းထန်တဲ့ညကုန်လွန်ပြီးနန်းနဲ့မိုးတောက်တဲ့အခါမှာသခင်ခရစ်တော်နဲ့တပည့်တော်တွေဟာနေအောင်ကြီးဖြာလျက်ရှိတဲ့ငြိမ်သက်နေတဲ့ရေပြင်မှာကုန်းပေါ်ကိုတက်ကြွသွားခဲ့ပါတယ်။ဒါပေမဲ့ကုန်းပေါ်ကိုရောက်တဲ့အခါမှာညအချိန်မှာကြုံတွေ့ခဲ့ရတဲ့မုန်တိုင်းထက်ပိုမိုကြောက်မက်ဖွယ်ကောင်းတဲ့မြင်ကွင်းနဲ့ကြုံတွေ့ရတယ်။နှဆိုးဆွေးနေတဲ့လူတစ်ယောက်ဟာတင်းကြိုင်းဂူတွေကြားမှထွက်လာပြီးယေရှုကိုယ်တော်နဲ့တပည့်တော်တွေထံကိုယံပြုဖို့ပြေးလာပါတယ်။အဲ့ဒီသူတွေရဲ့လက်မှာချုံနှောင်ထားတဲ့တန်ကြိုးအစတွေတွဲကြလည်းရှိပြီးအသားရည်တွေကလည်းကွဲရှနေတယ်။သွေးတွေလည်းထွက်ပြီးတော့မျက်လုံးဆူးရှပြီးဥကောင်းမှာရှိတဲ့စပင်းတွေဟာရှုပ်ပွားတည်းရှိပြီးတော့လူထက်တိရစ္ဆာန်ရိုင်းလိုတူနေပါတယ်။တပည့်တော်တွေနဲ့အပေါင်းဖော်တွေဟာကြောက်ပြီးထွက်ပြေးကြတယ်။ဒါပေမဲ့သူတို့နဲ့အတူသခင်ခရစ်တော်ပါမလာတာကိုတည်တော်မူတဲ့အခါမှာအနောက်ကိုပြန်လှည့်ပြီးကိုရော်ကိုရှာကြတယ်။ယေရှုကိုရော်ဟာထားခဲ့တဲ့နေရာမှာသာရပ်တော်မူပြီးပင်လယ်ပြင်ကိုငြိမ့်စေတဲ့သခင်စာတန်ကိုကောင်းကင်နိုင်ငံမှနှင်ထုတ်ခဲ့တဲ့သခင်ဟာနတ်ဆိုးတွေကိုလည်းရင်ဆိုင်လျက်ရှိပါတယ်။အံသွားတွေကျိတ်ပြီးတော့ဗဇက်ကအမြုပ်တွေထွက်တဲ့အဲ့ဒီလူနှစ်ဦးကယေရှုကိုရောအနာကိုရောက်တဲ့အခါမှာသခင်ခရစ်တော်ဟာလှိုင်းတပိုးတွေကိုငြိမ့်စေတဲ့လက်တော်ကိုဆန့်ပြီးတားတော်မူတယ်။အဲ့ဒီလူတို့ဥဟာရှေ့ကိုမတိုးနိုင်တော့ပါဘူး။ကိုရောရှေ့တော်မှာဒေါသတွေထွက်ပြီးရှိနေပေမဲ့လည်းဘယ်လို့မှမတတ်နိုင်ပဲရပ်တန့်ပြီးနေကြတယ်။ယေရှုရှင်ဟာမိမိရဲ့တကိုယ်တော်နဲ့နတ်ဆိုးတွေကိုနှင်ထုတ်တယ်။နတ်ဆိုးဆွဲတဲ့သူတွေဟာမိမိတို့ကိုကယ်တင်နိုင်တဲ့သခင်ကိုအကူအညီတောင်းလိုပေမဲ့ပစာဟားလိုက်တဲ့အခါမှာနတ်ဆိုးတွေခိုင်းတဲ့အတိုင်းပဲဖျားသခင်ရဲ့သားတော်ယေရှုကိုရောဟာကျွန်ုပ်တို့နဲ့ဘယ်လိုဆိုင်တယ်လဲအချိန်မရောက်မီကျွန်ုပ်တို့ကိုညင်းဆဲဖို့ကြွလာသလားလို့အော်ဟစ်ပြီးရှောက်ကြတယ်ယေရှုကိုရောဟာနတ်ဆိုးတွေကိုနှင်ထုတ်တော်မူတဲ့အခါမှာဘယ်လိုမှမလွန်ဆန်နိုင်တော့ပဲနတ်ဆိုးတွေဟာထွက်သွားကြပြီးနတ်ဆိုးဆွဲလျက်ရှိတဲ့သူတွေဟာထူးခြားတဲ့ပြောင်းလဲမှုကိုကြုံတွေ့ကြရတယ်သူတို့ရဲ့မသိစိတ်ကိုအလင်းတို့ဟာထိုးပေါက်ဝင်ပြီးစူးရှက်လျက်ရှိတဲ့မျက်လုံးတွေဟာအတိတ်တရားတွေပြန်ဝင်လာခဲ့ပါတယ်။စာရန်ရဲ့ရုပ်တရံနဲ့တူနေတဲ့သူတွေဟာငြိမ်သက်လျက်ရှိပြီးသွေးဆိုးနေတဲ့လက်တွေဟာလည်းပဲငြိမ်သက်ပြီးတော့ဖျားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းနေကြတယ်။အဲ့ဒီအချိန်မှာနတ်ဆိုးဟာအနည်းနာမှရှိတဲ့ဝက်တွေကိုဝင်ပူးပြီးဝက်တွေကိုဖျက်ဆီးခဲ့တယ်။ဝက်တွေကိုထိန်းချောင်းနေတဲ့သူတွေကလည်းအဲ့ဒီအဖြစ်ပျက်ကိုအလင်းအမြန်ပြန့်နှံ့သွားစေတဲ့ခါပါမြို့မှာရှိတဲ့လူတွေဟာယေရှုကိုယ်တော်ကိုဝိုင်းအောင်လျက်ရှိကြတယ်။နတ်ဆိုးဆွဲတဲ့လူနှစ်ဦးဟာအခုတည်းဝတ်ဆင်းပြီးမူမာနဲ့စိတ်နဲ့ယေရှုကိုယ်တော်ရဲ့ခြေရှင်းမှာထိုင်ပြီးတရားတော်ကိုနားယူလျက်ရှိတယ်။ဘုန်းတော်ကလည်းချီးမွမ်းလျက်ရှိကြတယ်။ဒါပေမဲ့လည်းအဲ့ဒီမြင်ကွင်းကိုကြည့်နေတဲ့သူမှမပြောနိုင်ဘူး။စာတန်ရဲ့လက်မှာကဲတင်ခဲ့တဲ့အဲ့ဒီလူနှစ်ဦးထက်မိမိတို့ဆုံးရှုံးခဲ့တဲ့ဝက်တွေကိုပို့ပြီးတော့သတိရလျက်ရှိတယ်။ဒါကြောင့်အင်မတန်မှကြောက်ပြီးမိမိတို့မြို့မှထွက်ခွာသွားဖို့ယေရှုကိုယ်တော်ကိုဝိုင်းပြီးတော့တောင်းပန်ကြတယ်။ယေရှုကိုယ်တော်ကတော့ချက်ချင်းပဲသီမောပေါ်ကိုတက်ပြီးတစ်ဖက်ကန်းကိုကြွသွားခဲ့တယ်။နောက်ဆိုဆွဲတဲ့သူတွေကတော့ဒီလိုမယူဆပဲမိမိတို့ရဲ့ကဲတင်သခင်ရဲ့အနာမှမခွာလို့ကြပါဘူး။ယေရှုကိုယ်တော်ရဲ့အနာမှာရှိနေခြင်းဖြင့်မိမိတို့ရဲ့ဘဝကိုဖျက်ဆီးပြီးနှိမ့်ဆက်ခဲ့တဲ့နတ်ဆိုးတွေရဲ့ယမကင်းလွတ်ခွင့်ကိုရရှိလိမ့်မယ်။သခင်ခရစ်တော်ဟာလှေပေါ်ကိုတတ်တော်မူတဲ့အခါမှာအဲ့ဒီလူနှစ်ဦးဟာယေရှုကိုယ်တော်ရဲ့အနာမှာမခွာဘဲယေရှုကိုယ်တော်ရဲ့ခြေတော်ရှင်မှာဒူးထောက်ပြီးတော့တရားတော်တွေကိုနာဖို့ကိုယ်တော်အနာမှာနေခွင့်ရဖို့တောင်းပန်ကြတယ်။ဒါပေမဲ့သခင်ယေရှုခရစ်တော်ဟာမိမိတို့အိမ်ကိုပြန်ပြီးကိုယ်တော်ပြုတော်မူတဲ့အရာတွေကိုတက်တည်ခံခိုင်းလိုက်တယ်။ဒ
ဒီလူနှစ်ယောက်အတွက်အလုပ်ရှိပါတယ်။ယေရှုကိုရောအကြောင်းမသိသေးတဲ့အိမ်ကိုသွားပြီးသခင်ခရစ်တော်ထံမှလက်ခံရရှိတဲ့ကောင်းကြီးတွေကိုတည်တည်ခံရမယ်။အဲ့ဒီလူနှစ်ဦးအနေနဲ့သခင်ခရစ်တော်နဲ့လမ်းခွဲဖို့ခက်ခဲပါတယ်။ပို့ပြီးတော့ခက်ခဲတာကတော့သခင်ခရစ်တော်အကြောင်းကိုမသိသေးတဲ့မိမိတို့ရဲ့အမျိုးသားချင်းမိတ်ဆွေတွေနဲ့နေထိုင်ဖို့ခက်ခဲလာတယ်။ပတ်ဝန်းကျင်နဲ့နှစ်ပေါင်းများစွာဝေးကွာနေတဲ့အတွက်ကြောင့်တည်တည်ခံဖို့အားနည်းပေမဲ့လည်းသခင်ခရစ်တော်ခိုင်းတဲ့အခါမှာအဲ့ဒီလူတွေဟာမငင်းပယ်ခဲ့ပါဘူး။မိမိတို့ရဲ့အိမ်သူအိမ်သားတွေနဲ့ပတ်ဝန်းကျင်ကိုသာမကဘဲဒါကေပေါလိတစ်မျိုးလုံးကိုအနနှဆိုးဆွဲတဲ့ဘဝမှာကယ်တင်ခဲ့တဲ့အကြောင်းကိုသက်သေခံပြီးသခင်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတကူတော်ကိုထင်ရှားစေခဲ့ပါတယ်။နှဆိုးတွေဆွဲကပ်ရမှပျောက်ကင်းခဲ့တဲ့အဲ့ဒီလူနှုတ်ဦးကိုဒါကေပေါလိမြို့ကိုခရစ်ယာန်ဧဝံဂေလိတရားတော်ကိုသင်ဆောင်ဖို့သခင်ခရစ်တော်ပထမဦးဆုံးပို့လိုက်တဲ့သူတွေဖြစ်တယ်။အဲ့ဒီလူနှုတ်ဦးဟာတိုးတောင်းတဲ့အချိန်အနည်းငယ်တွင်းမှာပဲယေရှုကိုယ်တော်ရဲ့အဆုံးအမတွေကိုနာခံခဲ့ပြီးတရားရှိကြီးတွေကိုနာခွင့်မရခဲ့ဘူး။ကိုတော်နဲ့နိကတ်စွာနေတဲ့တပည့်တော်တွေလိုပဲသူတို့ဟာတုံသင်ခွင့်မရနိုင်ပေမဲ့မိမိတို့ရရှိတဲ့အလင်းတရားကိုကောင်းကောင်းနားလည်ခဲ့တယ်။သခင်ခရစ်တော်ရဲ့တကူတော်ကိုလက်တွေ့မြင်ခဲ့ကြားခဲ့ရသူတွေဖြစ်တယ်။ဖျားသခင်ရဲ့ကျေးဇူးတော်နဲ့ထိတွေ့ခဲ့တဲ့နှလုံးသားပိုင်ရှင်တိုင်းဟာလည်းပဲအဲ့ဒီလိုရှိတင်ပါတယ်အဲ့ဒီလိုသက်တည်ခံချက်တွေကိုသခင်ခရစ်တော်အလိုရှိပြီးဒီလောကကြီးမှာတောင့်တနေတယ်ဧဝံဂေလိတရားတော်ကိုဟောကြားတဲ့အခါမှာအသက်မဲ့တဲ့ခရိယန်တရားဟောချက်တွေမဟုတ်ဘဲအသက်တာတစ်ခုလုံးကိုပြောင်းလဲစေနိုင်တဲ့ရှင်သန်လျက်ရှိတဲ့တကူတော်နဲ့အညီဟောကြားရမယ်ဖျားသခင်ဟာကိုရောရဲ့ကျေးဇူးတော်အဖြစ်သခင်ခရစ်တော်နဲ့တူညီတဲ့အသက်တာမျိုးနဲ့လူတိုင်းနေထိုင်သွားနိုင်ပြီးကိုရောရဲ့မေတ္တာအရေးအောက်မှာခိုလုံလျက်ပျော်မွေ့စေဖို့လူတိုင်းကိုတည်တည်ခံဖို့ကိုရောရှင်ဖျားဟာအလိုတော်ရှိတယ်။ကယ်တင်ခြင်းကိုခံရသူတိုင်းဟာမိမိတို့ရဲ့ခံစားရတဲ့ကယ်တင်ခြင်းတရားကိုလက်ခံပြီးဖျားသခင်ရဲ့သားသမီးတွေအဖြစ်ခံယူဖို့ဖျားရှင်ဟာအလိုတော်ရှိတယ်။ယေရှုကိုရောဟာအဆိုးဆုံးသူတွေကိုပင်လက်ခံခဲ့ပြီးတော့သူများနောင်တရတဲ့အခါမှာတကူတော်အဖြစ်ပြောင်းလဲစေပြီးတခြားသူတွေကိုသခင်ခရစ်တော်ရဲ့မေတ္တာတော်ကိုဟောကြားဖို့ဈေးလွတ်တော်မူခဲ့တယ်။စာတန်ရဲ့လက်အောက်ကိုရောက်ရှိလျက်ရှိတဲ့အသက်ဝိညာဉ်တွေကိုသခင်ယေရှုခရစ်တော်ရဲ့တကူတော်အဖြစ်ကယ်မတော်မူပြီးကိုရောအကြောင်းကိုမသိတဲ့သူများစီကိုဗျာသခင်ရဲ့ဂရုဏာနဲ့ဖြတ်မှတ်ခြင်းတရားကိုတည်တည်ခံဖို့ဈေးလွတ်တော်မူပါတယ်။တောတရှင်များရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်တောတရှင်များကိုဖျားရှင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့ပါရစေ
မျောလင့်ချင်းတန်လူငယ်မောင်မေလေးတို့ရေကဘာကျော်ကြားပုံကိုယ်ရေအကြောင်းမှာအင်္ဂလိပ်စာဆိုတူဦးဖြစ်တဲ့တောမတ်ဂရီရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်လူငယ်မောင်မေလေးတို့ရေတောမတ်ဂရီကို1916ခုနှစ်လန်ဒန်မြို့မှာဖွားမြင်ခဲ့ပါတယ်တောမတ်ငယ်ရွယ်စဉ်တည်းကဖခင်ကြီးကွယ်လွန်ခဲ့တဲ့အတွက်မိခင်ကြီးကဂရီကိုပညာသင်ပေးဖို့ပင်ပန်းကြီးစွာနဲ့ဝေးကြီးရှာခဲ့ရပါတယ်အဲ့ဒီနောက်မှာတော့ဂရီကိုအီတန်ကျောင်းမှာပညာသင်ကြားစေခဲ့ပါတယ်ဂရီဟာနန်ယင်းဝင်ရောဘတ်ဝါလပူရဲ့သားဟော်ရီဝါလပူရဲ့ဆရာလေးဖြစ်နေဥရောပတိုက်တစ်ခွေမှာခရီးလည်လည်ခဲ့ပါတယ်ကွယ်1942ခုနှစ်မှာတော့ဂရီဟာအင်္ဂလန်ပြည်ကိုပြန်လာပြီးကိန်းဘရစ်တက္ကသိုလ်မှာသူ့အလိုနှစ်သက်တဲ့ဂရီစာပေကိုလေ့လာခဲ့ပါတယ်လူငယ်မောင်မေလေးတို့ရေဂရီဟာကိန်းဘရစ်မှာအနေများပြီးတခါတည်းရန်သူ့ရဲ့မိခင်ကြီးနေတဲ့ Stock Project ကိုပြန်လာပြီးတစ်လနှစ်လနေလေးရှိတဲ့ကွယ်တခါတလေမှလည်းလန်ဒန်မှာသွားရောက်နေထိုင်တဲ့လူငယ်မောင်မေလေးတို့ရေဂရီဟာသူ့ရဲ့ရွာကိုပြန်လာတဲ့အခါဖျားရှိကိုကြောင့်ပြည့်နဲ့အိမ်အိုကျောင်းအိုကြီးတွေကြားမှာလဲပတ်နေပါတယ်ကွယ်တနေ့မှာတော့ဒီလိုလျှောက်လဲရင်စတိုးပုတ်ချက်မှာရှိတဲ့ဖျားရှိကိုကြောင့်မြို့ကိုသွားတဲ့အခါသူ့ရဲ့စိတ်ထဲမှာကြပြတပုတ်ဆက်ဆူခြင်းနဲ့စိတ်ပေါ်ပေါက်လာခဲ့ပါတယ်ဒါနဲ့အယ်လဂျီခေါ်လုံးချင်းကြပြတပုတ်ကိုရေးသားလိုက်ပါတယ်အဲ့ဒီကြပြဟာဂရီးရဲ့ရင်တွင်းထဲမှာခံစားရတဲ့စိတ်ကနေပြိုပိတ်လာတဲ့သူရေးသမျှကဗျာတွေတဲကအထင်ရှားဆုံးဖြစ်ပါလေကွယ်လူငယ်မောင်မယ်လေးတို့ရေဂရေပထမဦးဆုံးရေးသားတဲ့ကဗျာကနှွေဦးရာသီဆိုတဲ့ကဗျာလေးပဲဖြစ်ပါတယ်အဲ့ဒီနောက်မှာတော့အီတန်ကောလိပ်ကျောင်းရဲ့နောင်ရီဆင်ရဲချင်းတည်ဆုံသွားသောအချစ်ဆုံးကြောင်ကလေးဆိုတဲ့လွမ်းချင်းဆန်တဲ့ကဗျာတွေကိုရေးသားခဲ့ပါလေကွယ်လူငယ်မောင်မယ်လေးတို့ရေ1968ခုနှစ်ကစပြီးကိန်းဘရစ်တက္ကသိုလ်မှာရာဇဝင်ပါမောက္ခအဖြစ်ပညာပို့ချသင်ကြားရင်း1981ခုနှစ်ကိန်းဘရစ်မှာပဲကွယ်လွန်ခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရေကဘာကျော်ပုဂ္ဂိုလ်ကြီးတွေဟာသူတို့ရဲ့ဘဝမှာမိမိလိုရာပန်းနိုင်ကိုအရောက်တက်လန်းနိုင်ကြပါတယ်ဒါကြောင့်မို့လို့လူငယ်မောင်မယ်လေးတို့အနေနဲ့လည်းအရာရာမှာအမားနဲ့အမှန်ကိုဝေဖန်ပိုင်းခြားပြီးအောင်မြင်မှုလမ်းကြောင်းအပေါ်မှာရှောက်လန်းနိုင်ကြပါစေလို့ဆုမွန်ကောင်းလေးတောင်းပေးလိုက်ရပါတယ်ကွယ်မျော်လင့်ခြင်းအတန်တော်တာရှင်များရှင်မြမဆွဲဆုံးချက်အတွေ့အုံမှာအင်္ဂလိပ်စာဆိုတူဖြစ်တဲ့တောမတ်ဂရီရဲ့အကြောင်းကိုတင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်ပင်ရရှိဆန်လာကိုစင်ညွန်ပြမယ်တော်မယ်She's a lago señor llame tome aquí hale ni ni la cha ဒီစုံစမ်းခြင်းမှာကြဆုံးနေကြတယ်ကိုနဲ့စိတ်ဟာနီးကပ်စွာဆက်ဆံနေတာကိုရောအဲ့ဒီအရာနှစ်ခုစလုံးကိုအကောင်းဆုံးအခြေအနေမှာရှိအောင်ထိမ့်သိမ်းထားဖို့လိုအပ်ကြောင်းကိုရောလူတို့ကိုရှင်းပြဖို့လိုအပ်ပါတယ်လူတို့သိရှိနားလည်ထားဖို့လိုအပ်တယ်ကတွေးလိုလိုက်တဲ့သူတွေဟာကိုယ်ခန္ဓာစွမ်းအားတွေကိုအလဟတဖြုံးတီးပစ်နေသူတွေနဲ့စိတ်တကိုးတွေကိုအားနေသွားအောင်လှုပ်ဆောင်နေတဲ့သူတွေဟာကျန်းမာရေးစည်းမျဉ်းတွေကိုချိုးဖောက်ခြင်းအတွက်ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုမကြာမီခံစားကြရပါလိမ့်မယ်ခရစ်တော်ဖျားရှင်ဟာအပြစ်သားတွေရဲ့ကယ်တင်ခြင်းအတွက်အသက်တော်ကိုစွန့်ခဲ့တယ်ကတွင်းအလိုလိုက်ခြင်းဟာသာဝရကာလနဲ့ဆက်ဆိုင်တဲ့တန်ရှင်းသောအရာတွေကိုမတိမြင်နိုင်လောက်အောင်ကိုယ်စိတ်နှစ်ပါးရဲ့ခွန်အားစွန့်ရည်တွေကိုကြံ့စင်ပြည့်ယွင်းစေတာကိုခရစ်တော်သိထားတော်မူပါတယ်။ကိုယ်အလိုရှိတဲ့အတိုင်းစားသောက်နေထိုင်ခြင်းတွေဟာကိုယ်ချင်းတရားဆိုင်ရာတကူးတွေကိုဖောက်ပြန်စေတာကိုရောကိုယ်အလိုကိုလိုက်လျောပြီးမှကိုယ်အလိုကိုညှင်းပယ်ခြင်းကိုလူသားများပြောင်းလဲဖို့လိုတာကိုရောဖျားရှင်သိတယ်။ဓမ္မဆရာတွေနဲ့တကွအိပ်ပျော်နေတဲ့အသင်းတော်တွေကိုနိုးထလာအောင်လှုပ်ဆောင်တဲ့အခါမှာသာဝရဘုရားသခင်ဟာလူတွေကိုမဆာပါလိမ့်မယ်
တမားတော်တာဝန်နဲ့ဓမ္မဆရာတာဝန်ကိုအချိုးအဆညင်ကြီးဆောင်ရွက်ကြရမှာဖြစ်တယ်။ချုပ်တီးချင်းနဲ့ဆက်ဆိုင်တဲ့အမှန်တရားကိုဟောကြားဖို့ဆရာဝန်တို့ရဲ့ဆေးခန်းကိုတည်ထောင်ထားခြင်းဖြစ်တယ်။လူတို့ဟာလူသားတွေကိုပြုပြင်ပြောင်းလဲပေးဖို့လိုအပ်တယ်လို့နှုတ်ထွက်စကားကိုဟောကြားနေတဲ့ဓမ္မဆရာတွေနဲ့ကျောင်းဆရာတွေကိုလည်းအထူးသဖြင့်ပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ်။ပျက်စီးဆုံးရှုံးအံ့ဆဲဆဲဖြစ်နေတဲ့အသက်ဝိညာဉ်တွေကိုကယ်ဆယ်ဖို့ထာဝရဘုရားသခင်အတွက်အမှုတော်ဆောင်ရွက်နေကြတဲ့သူတွေအနေနဲ့သူတို့ရဲ့လှုပ်ဆောင်မှုထက်မြက်ခြင်းဟာကတွင်တောင့်တမှုအပေါ်မှာအောင်ပွဲဆင်ရမယ်။အဲဒီလိုပြုလုပ်လို့ရှိရင်သင်ရဲ့အလိုရမက်တွေကိုလွယ်လွယ်ကူကူသင်ဟာထိမ့်သိမ်းနိုင်ပါလိမ့်မယ်။အဲဒီအချိန်မှာသင်ရဲ့စိတ်တကူနဲ့ကိုကျင့်တရားတွေဟာအားကောင်းလာပါလိမ့်မယ်။ဘုရားအမှုတော်ဆောင်တွေဟာတိုးတငယ်ရဲ့အသွေးတော်အဖြစ်ရောသူတို့ရဲ့တက်တေကံကျဲအားဖြစ်ရောအောင်ပွဲဆင်နိုင်ရမယ့်သူတွေဖြစ်ကြရမယ်။အမှုတော်ဆောင်တဦးစီကိုဖျားရှင်ကတောင်းခံနေပါတယ်။ထာဝရဘုရားသခင်ဟာသူ့ရဲ့သားသမီးတွေကိုအမှုတော်မှာပါဝင်ဆောင်ရွက်ဖို့ရွေးချယ်ထားတော်မူတယ်။ဒါကြောင့်သူတို့ဟာအမှုတော်ကိုဂရုတစိုက်စ조사လှုပ်ဆောင်ပြီးစားတောက်နေထိုင်မှုမှာတတိပညာနဲ့ထိုင်ထိုင်သိမ့်သိမ့်ကျင့်ဆောင်ရမယ်။ဒါအပြင်သူတစ်ပါးကိုလည်းသွန်သင်ဖို့လိုအပ်ပါတယ်။ဒါမှသာလေအမှုတော်ဆောင်ဟာပျော်ရွှင်သားရတဲ့အသက်တာကိုခံစားရပါလိမ့်မယ်။ကတွင်အလိုလိုက်ခြင်းကိုထိမ့်ချုပ်ပြီးတော့မိမိကိုယ်ကိုထာဝရဘုရားသခင်ရဲ့လက်တော်မှာအနာရမှာဖြစ်တယ်။မိမိကိုယ်ကိုဂရုတစိုက်ထိမ့်သိမ်းဆောက်ရှောက်ခြင်းအပြင်အမှုတော်ဆောင်တို့ရဲ့အသက်တာကိုရှည်စေကြပါလို့ပြောဆိုရင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
မတော်သူစိတ်နှလုံးနေချတတ်သူကျင်နာမှုနှလုံးသားအမြဲထားရှိသူတွေအနစ်နာခံသူကိုကြိုးများစွန့်သူတွေကိုတော်ရှိရဲ့ဂျေစုကိုခံရမယ်အိုးသင်လူသား
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်း သင်နဲ့သင်ကြားမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တော်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ